ဒေါ်စန်းစုကြည်ဦးဆောင်တဲ့အရတအစိုးရလက်ထက်မှာလက်ရှိငင်းငင်းအခြေအနေကတော့ပိုပြီးစိုးရင်စရာအနေအထားဖြစ်နေပြီးအထူးသဖြင့်အပြစ်ရက်လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအစိုးရနဲ့တက်မတော်ကြားခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးသလိုအပြစ်ရက်ပြီးနိုင်ငံရေးနည်းလမ်းနဲ့အပြေရှာမယ်ဆိုတဲ့တပ်ဖွဲ့တွေနဲ့တောင်သဘောထားတင်းမာမှုတွေဖြစ်နေတာကတော့မြန်မာနိုင်ငံရဲ့ငင်းငင်းရေးအလားအလာအတော်လေးအခြေအနေမကောင်းဘူးလို့သုံးသပ်မှုတွေရှိနေတာပါမဆုမွန်စုစည်းတင်ပြထားပါတယ်
အနေဒီဥဆောင်တဲ့အရသာဆွေရလက်ထက်မှာပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်းဦးဆောင်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထည့်ဖော်နေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့အစိုးရတက်မတော်ရူချာတင်မှမှုတွေပို့ရှိလာနေတာပါအထူးသဖြင့်ကတော့အပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အစည်းနဲ့အစိုးရတက်မတော်ရူချာခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးတယ်လို့အပြစ်ရပြီးတော့နိုင်ငံရေးနည်းလမ်းနဲ့အပြေရှာမယ်ဆိုတဲ့ KNU RCSS လို့အပြစ်ရလက်နက်ကိုင်တပ်ဖွဲ့တချို့ကတော့မှငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲတွေတရားဝင်မတက်တော့ဘူးဆိုပြီးသဘောထားထုတ်ပြန်လာကြတာဖြစ်ပါတယ်။လက်တလောမှာတော့မြန်မာညီညွတ်ရေးကော်မရှင်ဘက်ကအပြစ်ရပ်ပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့ထိုင်းနိုင်ငံမှာအလို့သဘောတွေ့ဆုံဆွေးနွေးနေရပါတယ်။အခုလိုမျိုးအပြစ်ရပ်ပြီးသားအဖွဲ့အစည်းနဲ့ယုံကြည်မှုပြန်လည်တည်ဆောက်နေရတာကတော့မြန်မာညီညွတ်ရေးနောက်ပြန်ဆုတ်သွားတဲ့အခြေအနေဖြစ်ပြီးအလားအလာကောင်းတဲ့အနေအထားမဟုတ်ဘူးလို့မြန်မာနိုင်ငံကြီးလေ့လာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုသုံးသပ်ပါတယ်။
ဒီလိုမျိုးပြောရင်တော့ယုံကြည်မှုကိုအခုမှပြန်ပြီးတော့မှဟိုပြန်ပြီးတော့မှတစ်ခါပြန်တည်ဆောက်ရတယ်ဆိုတဲ့သဘောမျိုးဖြစ်သွားတော့ပေါ့ဒီလုပ်ငန်းစဉ် process တွေကပုံမှန်အတိုင်းတစ်ဆင့်ပြီးတစ်ဆင့်တစ်ဆင့်ပြီးတစ်ဆင့်အဲ့လိုမသွားနိုင်တော့ပဲနဲ့ဟိုရပ်တန့်သွားတဲ့သဘောမျိုးဖြစ်သွားတော့ပေါ့နော်ဖြစ်သွားတဲ့ခါကျတော့ပြန်ပြီးမှဆက်နိုင်အောင်ဆိုပြီးတော့မှဟိုပြန်ပြီးတော့ညှိနေရတဲ့သဘောပါပဲတကယ်ကတော့အပြစ်ခံရဆဲရပြီးတော့ NCA လက်ရှိနေပြီ NCA အပေါ်မှာဒါနိုင်ငံရေးတွေတစ်ဆင့်ပြီးတစ်ဆင့်ဆွေးနွေးသွားဖို့ပဲလေအချင်းချင်းဒီမှာအကြက်ပြဲဖြစ်လာလို့ဆိုရင်အတခါပြန်နားရလိုက်ပြန်ဆွေးနွေးဒီလိုဖြစ်ရမှာလေဒါပေမဲ့အခုကျတော့ဆွေးနွေးပွဲတွေကိုပြန်ဆဖို့အတွက်ကိုဟိုကြားထဲမှာအစ်သဘောပြန်ညှိရတဲ့သဘောဖြစ်သွားတော့ဗ
ောအရသာဆိုရလက်ထက်မှာငင်းငယ်ရေးအရေးအယောင်တွေပုံမြင်လာရမယ်လို့တိုင်းရင်းသားပြည်သူတွေဘက်ကမျှော်လင့်ခဲ့ကြပေမဲ့ပို့ပြီးတော့မှဆိုးလာတဲ့အခြေအနေမှာဖြစ်လာနေတယ်လို့ကချင်ငင်းငယ်ရေးလှူရှာသူတူဖြစ်တဲ့ကချင်လူငယ်လမ်းဆောင်ကလက်ရှိမြန်မာနိုင်ငံရေးအပေါ်သူ့အမြင်အခုလိုပြောပြပါဗျာ
ဒီလိုရောတင်လို့ဒီဒီငင်းငယ်လှူရှာတဲ့လူတွေရောအားလုံးကတော့ဒီမြန်မာပြည်ရဲ့ငင်းငယ်ဖြစ်စဉ်ဒီဆောက်မှုထဲမှာကျွန်တော်ကအားမရဘူးပြည်ကျွန်တော်ကဒီကျင့်ကြံမိတာပေါ့နော်ဒီလိုမျိုးပြောမှဆိုတော့ဆိုတော့ကျွန်တော်တို့ကဒါဖြစ်လာမယ်လို့ကျွန်တော်ယုံကြည်ခဲ့တယ်ညှိနှိမ့်ခဲ့တယ်ဆိုတော့အရင်ကတန်တရာဦးတင်ကလည်းလုံဆောင်ခဲ့တဲ့ပြည်ဆိုင်တွေကျွန်တော်တို့ဒီတန်တရာဦးတင်ကျော်ကိုဦးဝင်းနေပေါ့နော်ဒေါ်ဆန်းစုကြည်ကျွန်တော်ရမယ်ပြီးမှအကောင်းဆုံးဖြစ်လာမယ်လို့ကျွန်တော်တို့ညှိနှိမ့်ထားတယ်ဆိုတော့ကျွန်တော်တို့က2018မကုန်ခင်မှာကျွန်တော်ငင်းချမ်းရဲ့အကိတ်တစ်ခုကိုကျွန်တော်ရောက်ရှိလာမယ်လို့ကျွန်တော်ညှိနှိမ့်ခဲ့တယ်ပေါ့နော်ဒါမှလည်းကျွန်တော်ကကောင်းမွန်တဲ့ရလဝတ်တူညီမှုတွေလည်းကောင်းအချိုးအကိတ်တစ်ခုကိုမရရှိပေမဲ့ကျွန်တော်ကိုပြီးမှနောက်ဆုံးပြန်ပြီးမှ back shop ကြရတဲ့ဟာကိုကျွန်တော်တို့သိနေရတာပေါ့ဆိုတော့ဒီဘက်ကပြောမှဆိုရင်အခုပြန်မျိုးတွေတော်တော်ကောင်းကျွန်တော်တခြားဒီတိုင်းတားလက်နဲ့ကန်ဒီလိုကောင်းကျွန်တော်ပြည်မှာတင်မာမှုတွေပြည်မှာဖြစ်လာတဲ့အနေအထားတွေရှိနေတယ်ဆိုတော့ဒီရင်းချမ်းရေးကကျွန်တော်တို့ပြည်သူတွေတော်တော်ကောင်းတိုင်းတားကောင်းဆောင်တွေတော်တော်ကောင်းကျွန်တော်ကမလုံးဆက်ဆဲအရာကတော့ကျွန်တော်ဒီတပ်ပတ်ကနေမန္တလေးဒီရင်းချမ်းရေးနိုင်ငံရေးပြည်ဆောင်ရှင်နေနေနဲ့နိုင်ငံရေးရှင်နေနေစကွိုင်းနိုင်ငံရေးတဘောတူညီမှုကိုဒီဘောထားချေချေကြံ့ကြံ့နဲ့လုံဆောင်တယ်ဆိုတာကိုကျွန်တော်မသိရှိဘူးလို့ကျွန်တော်အဲ့လိုမျိုးမြင်ပါတယ
်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြောင့်ခိုင်မာတဲ့ယုံကြည်ချက်မတည်ဆောက်နိုင်သေးဘူးဆိုရင်တော့ပြည်ပစ်စ်ပြီးဟာပို့တောက်လောင်လာနိုင်မယ့်အနေအထားဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ
်လက်နက်ကကျွန်တော်ဒီနိုင်ငံရေးတိစုံရှင်းလင်းမှုကိုအမြန်ဆုံးကျွန်တော်တို့အကောင့်ထဲဆွဲရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဒါမှမဟုတ်ဆိုရင်တော့ကျွန်တော်တို့ကဒီလိုမျိုးပဲဒီလုံဆောင်နိုင်မယ်ဆိုရင်တော့တပ်မတော်ဘက်ကနေလည်းဒါခုဆိုမှုတိုင်းတာတစ်ခုကြည့်ဒီနိုင်ငံရေးစကပိုင်းကိုနိုင်ငံရေးစကပိုင်းမဟုတ်ပဲနဲ့ပြည်သူရဲ့ဒူလာတဲ့အပေါင်းတစ်ခုထဲကကိုပဲတင်းတဲ့စကပိုင်းဖြစ်နေနေချင်းတော့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ရှေ့အနာအလားအလာအနာကကတော့ကျွန်တော်တို့ကပိုပြီးမှဒါစင်းတောက်တော်နေတဲ့အနေအထားကိုပိုပြီးမှတွန်းအားပေးတယ်လို့ကျွန်တော်တို့ကယူဆမိတာပေါ့နော်
လက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆေဘွဲ့ကအပြစ်ရလက်မှတ်ထိုးထားကြပြီးတော့နိုင်ငံရေးပြည်ထနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ဆည်းကြည့်နိုင်ဆောင်ရွက်နေချိန်မှာပဲအစိုးရနဲ့တပ်မတော်ဘက်က NCA အပြစ်ရသဘောတူစာချုပ်မှာပါဝင်မှုမရှိတဲ့ခွဲပထွက်ရတခုတည်းသောတပ်မတော်ကိစ္စတွေဆွေးနွေးဖို့တင်သွင်းလာတဲ့အတွက်အခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့အစိုးရတပ်မတော်တို့ကြားတင်မာမှုတွေဖြစ်လာနေတာပါဒါပေမဲ့အခုလက်တလောအလွတ်သဘောဆွေးနွေးမှုတွေမှာတော့အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်က NCA လမ်းကြောင်းကနေမတွေ့ဖယ်သွားပါဘူးဆိုပြီးတော့လည်းပြောဆိုဆွေးနွေးနေခဲ့ကြပါတယ်ရှင်